ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဩဂုတ်လ23ရက်တောက်ကြံနေဆန္ဒပြပွဲကိုရဲတွေကမြေယိုဘုံတွေရဘာကြီးတွေနဲ့တိုက်ခတ်နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူ3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လူစုလူဝေးမလုပ်ဖို့တားမြစ်တာကိုမနာခံဘဲဘန်ကောက်က Victory ကျောက်တိုင်မှာစုဝေးကြတဲ့ဆန္ဒပြသူတွေကအစိုးရရဲ့ကန့်သတ်မှုတွေကြောင့်တောင်သူတွေစီးပွားရေးအဆင်မပြေတာကိုပြတာတဲ့အနေနဲ့မယောင်းရလို့ပျက်စီးကုန်တဲ့တစ်သီးတွေကိုမီးပုံရှို့ပြီးဆန္ဒပြခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ် Project Channel ထိုင်းရဲ့နေရင်ရှိရာကိုချီတက်ဖို့စ조사ကြပေမဲ့ရဲတွေကတန်စုကျိုးတွေနဲ့ကုန်းတစ်တာကြီးတွေကိုကာပြီးပိတ်ဆို့တားဆီးခဲ့ကြသလိုမြေယိုဘုံတွေ rubber ကြီးတွေနဲ့ပစ်ခတ်ပြီးမိတပ်ပိုက်နဲ့ဖြန့်လူစုခွဲခဲ့တာပါရဲတာဝန်ရှိသူတွေကတော့ဆန္ဒပြသူတွေဟာပင်ပောင်ဘုံတွေ၄ခွာတွေချောက်ခဲတွေနဲ့ပြန်ပြီးပစ်ဖောက်ခဲ့ကြတယ်လို့ပြောပါတယ်ဆန္ဒပြပွဲမှာဒဏ်ရာသူအနည်းဆုံး3ဦးရှိတယ်လို့အရေးပေါ်စစ်ကူတာရေးစင်တာကပြောပါတယ်ထိုင်းနိုင်ငံမှာတောက်ကြံနေတည့်ထဲမှာရင်ယောဂပုအကူးဆက်ခံရသူက 23,000 ကျော်ရှိနေတာဖြစ်ပြီးအခုလိုကိုဗစ်ကူးဆက်သူတိုးလာနေတာနဲ့အစိုးရရဲ့ယောဂဆိုင်ရာကင်တွယ်ပုံမကျေနပ်တဲ့ပြည်သူတွေဆန္ဒပြနေတာတည်င်း3ပတ်ရှိနေပါပြီ။